This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆက်အနာရှင်ဘီတို့ကနေကင်ဝေးပြီးဘီကင်လုံးချုံကျမကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ5ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ5ရက်နေ့မနက်ပိုင်း Radio NUG စီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဟာဂိုလိုစခန်းမှပေါ်ခေးခုပေါ်ဆဲခုဘက်ကိုတပ်ဆုပ်ပြန်လာတဲ့စကားဆတက်များကိုကရင်အမျိုးသားဒေသကာကွယ်ရေးတပ်ဖွဲ့ဝင်များစီးနင်းတိုက်ခိုက်ရာမှာစကားဆတက်ရင်မှုအပါအဝင်30ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ဘာဂိုလိုစကန်မှပေါ်ခေးခုဘောဆဲခုဘက်ကိုတက်ဆုပ်ပြန်လာတဲ့စကားဆတက်များကိုကရင်အမျိုးသားဒေသကာကွယ်ရေးတပ်ဖွဲ့ဝင်များစီးနင်းတိုက်ခိုက်ရာစကားဆတက်ရင်မှုအပါအဝင်30ဦးသေဆုံးခဲ့တယ်လို့ KNU မူတီယိုသတင်းကအောက်တိုဘာလ4ရက်နေ့မှာထုတ်ပြန်ပါတယ်စက်တင်ဘာလ30ရက်နေ့မှာအချမ်းဘက်စစ်ရှုံးကောင်စီများဟာဘာဂိုလိုစကန်မှပေါ်ခေးခုဘောဆဲခုဘက်ကိုတက်ဆုပ်အပြန်လေဝါထာနဲ့စောမှုပလောဒေသမှာမိမိတို့အမှတ်5တပ်မဟာလက်အောက်ရှိကရင်အမျိုးသားဒေသကာကွယ်ရေးတပ်ဖွဲ့များမှဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရာအချမ်းဘက်စစ်ရှုံးကောင်စီမှတရင်မှုတအူတက်ခွဲမှု2ဦးအပါအဝင်စုစုပေါင်း30ဦးတိတိမရှုမလတေဆုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲအပြီးအချမ်းဘက်စစ်ရှုံးကောင်စီထံမှ60မမ5လက် RPG 1လက် MA1 16လက် MA2 3လက် MA3 5လက် MA4 1လက် A5 1လက် 9 မမပစ္စတို1လက်ဆက်လက်2လက်စက်သွေးရေးစကားပြောဆက်ကြီး4လုံးစကားပြောဆက်အသီး1လုံးနဲ့မိုင်းရှင်းဆက်1လုံးအသီးသီးတိမ်ပတ်ရရှိခဲ့ပါတယ်ခင်ဗျာဆလဘီခင်ဦးနေချေးရွာများအားစကားဆာကဒရုန်းဖြင့်ရန်တမ်းဘုံကျဲနေရာ၎င်းတို့အပေါ်ပြန်ကျပြီးတော့ပြူနဲ့စကားဆာတက်တာ6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘာ3ရက်နေ့နဲ့4ရက်နေ့မှာမူးမြက်နောက်ဘက်ကမ်းမှာရှိတဲ့ရေဦးနယ်အောင်တာယာပြူရွာမှပြူနဲ့စကားဆာတက်သားများဟာတိုက်ပွဲမဖြစ်ပါဘဲမူးမြက်အရှိတ်ကမ်းမှာရှိတဲ့ခင်ဦးနေကြောက်တိုင်ကြည်စုမုံနှံ့စတဲ့ချေးရွာများကို2ရက်ဆက်တိုက်ဒရုန်းဖြင့်ဘုံကျဲရွာမှာပြည်သူ5ဦးထိခိုက်ခဲ့ပြီးတော့နွား2កောင်တီးဆုံးကနွားတင်းကုတ်တဲပျက်စီးခဲ့ရကြောင်းခင်ဦးမျိုးနယ်ရင်မှန်ပြန်ချာရေးမှသတင်းထုတ်ပြန်ထားပါတယ်ရေဦးမြို့အနောက်ဘက်မှာလက်နက်ကြီးပစ်ခတ်မှုကြောင့်ပေါင်းနှုတ်နေတဲ့အမျိုးသမီးတအုပ်တီဆုံးခဲ့ရတယ်လို့သိရပါတယ်အဆိုပါအောင်သာယာပြူရွာမှစကားဆတက်သားနဲ့ပြူများဟာအော်တိုဘားလ4ရက်နေ့မနက်ပိုင်း9နာရီဝန်းကျင်မှာလေခင်ဦးနဲ့မုံလှကျေးရွာကိုဒရုန်းဖြင့်ဘုံသီးများကျဲချရာမှာ Grade 8ကျောင်းသူအပါအဝင်အမျိုးသမီး3ဦးအမျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်အဆိုပါထိခိုက်မှုအပြီး9နာရီခွဲဝန်းကျင်မှာနောက်တစ်ကြိမ်ခင်ဦးနဲ့ကျေးရွာများစီစကားဆတက်သားများမှဘုံသီးများပါတဲ့ဒရုန်းတစီလွတ်တင်ခဲ့ရမှာပြည်သူကာကွယ်ရေးတပ်ဖွဲ့များမှဂျမ်းမာဖြင့်တံပြန်ဆွဲယူမှုကြောင့်ဒရုန်းအားပြူရွာအတွင်းပြန်လည်ခေါ်ဆောင်စဉ်ဘုံသီးများဟာ၎င်းတို့အပေါ်ပြုတ်ချခဲ့ပြီးတော့စကားဆနှင့်ပြူတက်သား6ဦးသေဆုံးကထိခိုက်မှု10ဦးထက်မနည်းဆေးကုသမှုခံယူနေကြရကြောင်းဖော်ပြထားပါရခင်ဗျာဆလဘီအချမ်းဘက်စစ်တပ်ကလေရင်နဲ့ချပေးလိုက်တဲ့ခဲရဲနဲ့စားနပ်ရိက္ခာတွေကိုဗျူဟာ42တော်လိုင်းရေးအဖွဲ့တွေလက်ခံရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းအတွင်းအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခအချမ်းဘက်စစ်တပ်ကစစ်သားတွေစီလေရင်နဲ့ပူပီးတဲ့ခဲရဲတချို့နဲ့စားနပ်ရိက္ခာတွေကိုမြို့သားညီညွတ်ရေးအစိုးရအနုကြည်ကာကွယ်ရေးဝန်ကြီးဌာနလက်အောက်မှာအသစ်ပြန်လည်ဖွဲ့စည်းထားတဲ့ဗျူဟာ42တော်လိုင်းရေးတပ်ဖွဲ့တွေတင်စီရရှိခဲ့ကြောင်းသိရပါတယ်။စကိုင်းတိုင်းထဲမှာတော်လိုင်းရေးတပ်ဖွဲ့တပ်ရင်းတွေစုပေါင်းပြီးတော့ဗျူဟာဖွဲ့စည်းထားကအချမ်းဘက်စစ်ကောင်စီကိုထိတိယောက်ယောက်တော်လိုင်း နိုင်ဘူးစစ်စင်ရေးစတင်လှုပ်ရှားချိန်မှာအကြမ်းဖက်စစ်တပ်ကလေကြောင်းကနေပူပီးတဲ့ခဲယမ်းဘုံးသီးတွေ87မမဘုံးသီးတွေ RPG ဘုံးသီးတွေ103လက်နက်ဘုံးသီးအမျိုးအစားတွေနဲ့ရှီတန်း3ရိခါထုတ်တွေရခဲ့တာလို့သိရပါတယ်ခင်ဗျာဆလပီမြင်းမှုမျိုးအထကတိကျောင်းဝန်းအတွင်ဘန်ဂါတဲမှာအရက်တောင်းနေကြတဲ့စစ်သား9ဦးအားဘုံတိပြစ်ခတ်တိုက်ခိုက်ခဲ့ရမှာ2ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလ3ရက်နေ့ည8နာရီ10မိနစ်အချိန်ကမှမြင်းမှုမျိုးအထကတိကျောင်းဝန်းအတွင်ဘန်ဂါတဲမှာအရက်တောင်းနေကြတဲ့စစ်သား9ဦးကိုဘုံတိပြစ်ခတ်တိုက်ခိုက်ခဲ့ရမှာ၎င်းတို့နေရာအားဘုံတိကြားရောက်ပြီးတော့ပြင်းထန်စွာပေါက်ကွဲခဲ့တာကြောင့်စစ်သား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသိရပါတယ်။ဘုံပေါက်ကွဲပြီးတဲ့နောက်အထကတိကျောင်းဝန်းအတွင်မှစစ်သားများနဲ့ဗန်ယုံမှစစ်သားများပေါင်းပြီးတော့လက်နက်ကြီးလက်နက်ငယ်များဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမဲ့မျိုးပြပျောက် जा တပ်ဖွဲ့ဝင်များထိခိုက်မှုမရှိဘူးလို့သိရပါတယ်။အဆိုပါမစ်ရှင်ကို True Fighter မျိုးပြပျောက် जा တပ်ဖွဲ့နဲ့ Zero ပျောက် जा တပ်ဖွဲ့မြင်းကြံတို့မှပူးပေါင်းဆောင်ရွက်ခဲ့ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီပေါကောင်းမျိုးနဲ့စင်ကောင်းအုပ်စုယာအိမ်မှုကိုပြစ်ခတ်ရှင်းလင်းတဲ့တရင်ကိုတင်ပြပေးပါမယ်။ပြီးခရိုင်ပေါကောင်းမျိုးနဲ့စင်ကောင်းအုပ်စုကြံသေးကြီးရွာနေအကြမ်းဖက်စစ်ကောင်စီရဲ့အတွက်စစ်မှုထမ်းစုဆောင်းရမှာအာတက်တရော်လှုပ်ဆောင်ပေးနေတဲ့ယာအိမ်မှုတင်ဆန်းအားအော်တိုဘာလ2ရက်နေ့မနက်7နာရီအချိန်မှာကြံသေးရွာထိပ်မှာပြစ်ခတ်ရှင်းလင်းရမှာနေရာမှာတင်ပွဲချင်းပြီးတည်ဆုံသွားကြောင်းပြီးခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 363-2 PDF တပ်ရင်းလှုပ်ရှားပျောက်ကြားချက်ဖွဲ့မှတရင်ထုတ်ပြန်ပါတယ်။ယာအိမ်မှုတင်ဆန်းဟာအကြမ်းဖက်စစ်ကောင်စီထံတော်လှန်ရေးတပ်ဖွဲ့များရဲ့သတင်းကိုပေးပို့ခြင်းအတမစစ်မှုထမ်းစုဆောင်ပေးခြင်းကြေးရွာနေပြည်သူများအပေါ်ချင်းချောက်အနိုင်ကျင့်ငွေကြီးများကောက်ခံခြင်းအကြမ်းဖက်စစ်ကောင်စီမှပြုလုပ်မှာဖြစ်တဲ့ရွေးကောက်ပွဲအားဥဆောင်ပြီးတော့ကြေးရွာနေပြည်သူများကိုဟောပြောခြင်းစီယုံခြင်းများကိုလှုပ်ဆောင်နေတဲ့အတွက်အခုလိုပြတ်သားစွာအရေးယူလိုက်ရခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆလပီတီတိမ်မျိုးပေါ်မှာစစ်ကောင်စီရဲ့တကောင်စီရင်ကောက်ခံခြင်းတက်ကြွစွာလှုပ်ဆောင်နေသူတအုပ်ကိုဖမ်းဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။အော်တိုဘာက4ရက်နေ့မှာတီတိမ်မျိုးမြို့မရက်ကွက်မှာနေထိုင်သူအသက်60ကျော်အရွယ်ဦးခန်းလန်တန်းဟာအချမ်းဘက်စစ်ကောင်စီရဲ့ NAM CDM ဝန်ထမ်းများနဲ့ပူးပေါင်းကာစစ်ကောင်စီရဲ့တကောင်စီရင်ကောက်ယူရေးမှုမှာရက်ကွက်ခေါင်းဆောင်အဖြစ်တက်ကြွစွာပါဝင်ဆောင်ရွက်နေတဲ့အတွက်ကြောင့်ဝင်ရောက်ဖမ်းဆီးထိန်းသိမ်းခဲ့ကြောင်း PDF ဇိုလန်မှတရင်ထုတ်ပြန်ထားပါရီ။အရက်သားဖြစ်ပေမဲ့လည်း NAM CDM တွေနဲ့အဆက်အသွယ်ရှိပြီးတော့သူတို့တွေနဲ့ပူးပေါင်းကာတကောင်စီရင်ကောက်ယူနေတာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီပေါင်မျိုးနဲ့ဇီးပြားပြူကြီးရွာမှာပြူစောထီတအူအတူတကွကင်းဆောင်နေတဲ့စစ်သားများထံမှလက်နက်ခိုးယူအလင်းဝင်ရောက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ4ရက်နေ့မနက်6နာရီအချိန်မှာမြိုင်ပေါက်ပကဖအဖွဲ့များသူချိတ်ဆက်ပြီးတော့ဇီးပြားပြူကြီးရွာမှာပြူစောထီရဲမြတ်စုအဖအဦးစုစုအမိဒေါ်လာဝင်း18နှစ်ဟာအတူတကွကင်းကြနေတဲ့စစ်သားများထံမှ M4 ကာဘိုင်အမျိုးအစားတပ်နဲ့တလဲကြီးပေါင်း2ပေါက်၎င်းကြီး63တောင်းကာဘိုင်ကြီး4တောင်းလက်ဖြစ်ပုံးနှလုံး60မမအဖူးတဖူးနဲ့ဟန်ဖုံးတလုံးတို့ကိုးယူခဲ့ပြီးတော့အလင်းဝင်ရောက်လာကထိန်းချုပ်နေရသူပို့ဆောင်ခဲ့ကြောင်းမြိုင်ပကဖမှတရင်ထုတ်ပြန်ထားပါရင်ပေါင်မျိုးနယ်ဇီးပြားပြူစောတီကျေးရွာနဲ့တေော်ကိုင်းပြူစောတီကျေးရွာအတွင်းမှာရှိတဲ့စစ်ကောင်စီဘက်တော်သားစခပခများအားကျေးရွာအပြင်ဘက်သို့ထွက်ခွာလျင်အသည့်ပြစ်ခတ်တိုက်ခိုက်မှာဖြစ်ပြီးတော့ချိတ်ဆက်ပြီးလက်နက်ဖြင့်အလင်းဝင်ရောက်လာမည်ဆိုပါကကောင်းမွန်စွာထိန်းသိမ်းထားရှိပြီးတော့အသက်ချမ်းသာပြီးမှဖြစ်ကြောင်းမြိုင်ပကဖပေါက်ပကဖအဖွဲ့များမှတတိပေးထားပါရခင်ဗျာဆလဘီရှေတန်းစစ်မြေပြင်ရဲဘော်များရဲ့မိသားစုဝင်များကိုရှူဖို့ခိုင်တရင်15မှာရိတ်ခါနဲ့ထောက်ပံ့ငွေပေးအပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရှမ်းမန်းစစ်စင်ရေး2029ဒုတိယလှိုင်းမှာတိုက်ပွဲဝင်နေတဲ့ရှူဖို့ခိုင်တရင်15 AK Guerrilla Force မှာရဲဘော်များရဲ့မိသားစုဝင်များကိုရိတ်ခါနဲ့ထောက်ပံ့ငွေအချို့တွားရောက်ပေးအပ်ခဲ့ကြောင်းသိရပါတယ်။ရှူဖို့ခိုင်တရင်15မှာရဲဘော်များဟာရှမ်းမန်းစစ်စင်ရေးစတင်ချိန်ကစတင်ပြီးတော့စင်ကူးမတရားလာရှုနဲ့နောင်ချိုမြို့နယ်တိုက်ပွဲတို့မှာပဝင်တိုက်ခိုက်ခဲ့တဲ့အပြင်ထီချိုင်မြို့နယ်တိုက်ပွဲတို့မှာပါဝင်တိုက်ခိုက်နေကြောင်းသိရပါတယ်။ရဲဘော်တွေရဲ့မိသားစုဝင်တွေနောက်ဆက်မတင်ရအောင်တက်ရင်ရံပုံငွေတဲကနေတနိုင်တမျှတွားရောက်ပေးအပ်ခဲ့တာဖြစ်ပြီးတော့မိသားစုဝင်တွေနဲ့လည်းရင်းရင်းနှီးနှီးစကားတွေပြောခဲ့တယ်လို့သိရပါတယ်။ရှမ်းမန်းစစ်စင်ရေးမှာတက်ရင်15မှာတက်ခွဲမှု2ဦးအပါအဝင်ရဲဘော်9ဦးကြာဆုံးခဲ့ကြောင်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်နဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်းသတင်းများကိုနေဦးမိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါရယ်ရှင
်မင်္ဂလာမနက်ခင်းပါရှင်အခုချိန်မှစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မနေဦးမိုင်ပါ 2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆို့ခွင့်လျှောက်ထားသည့်အစဉ်အဆက်ကိုအတိပေးနှိုးဆော်တဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ်2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆို့ခွင့်လျှောက်ထားသည့်အစဉ်အဆက်ကို UNG ပညာရေးဝန်ကြီးဌာနကအောက်တိုဘာ4ရက်မှာအတိပေးကြေညာပါတယ်2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ကို2024ခုနှစ်ဒီဇင်ဘာလတွင်နောက်ဆုံးအကြိမ်ကျင်းပမည်ဖြစ်ပါသဖြင့်ဖြည့်ဆို့ခွင့်လျှောက်ထားခြင်းကို2024အောက်တိုဘာလ4ရက်နေ့မှနိုဝင်ဘာလ3ရက်နေ့အထိ mes.moeedu.org တွင်လျှောက်ထားနိုင်တယ်လို့ဖော်ပြပါတယ်2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်တွင်စစ်အာဏာမသိမ်းခင်အခြေခံပညာနဝမာရန်စနစ်ဟောင်းသို့မဟုတ်ဤပညာအထက်တန်းကြောင်းပထမနှစ်တက်ရောက်ဖူးပြီး2023ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းဖြည့်ဆို့ခဲ့ခြင်းမပြုရသေးသူများ2023ခုနှစ် BECA ဖြည့်ဆို့မှုရလဒ်သည်အစစ်မြင့်ပညာသို့မဟုတ်တက်မွေးပညာဆိုင်ရာပညာရေးအဖွဲ့အစည်းများ၏ဝင်ခွင့်သတ်မှတ်ချက်များနှင့်မပြည့်မီသောဘာသာရပ်များရှိသောကြောင့်ပြန်လည်ဖြည့်ဆို့လိုသူများ2023 BECA တွင်ထုတ်ပြန်ထားသောစည်းကမ်းချက်များနှင့်မကိုက်ညီသောကြောင့်ဖြည့်ဆို့မှုရလဒ်ပယ်ဖျက်ခံရသူများထို့သူများသည2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆို့ခွင့်ကိုလျှောက်ထားနိုင်မယ်လို့ဆိုပါတယ် BECA နှင့်ဆက်လင်း၍မကြာခဏစုံစမ်းမေးမြန်းလည်ရှိကြသည့်မေးခွန်းများ၏အဖြစ်များကိုပညာရေးဝန်ကြီးဌာနကဖော်ပြပါ Telegram Channel တွင်ဝင်ရောက်လေ့လာနိုင်တယ်လို့ဆိုပါတယ်ရှင်ဆလပီတုံလှိုင်းရဲ့အတွက်ရှေ့ရှုတဲ့မြို့နယ်လုံးဆိုင်ရာစကရီလူပြိုင်ပွဲကိုဝက်လက်မြို့နယ်ဘကတာကဦးဆောင်ပြုလုပ်ပေးခဲ့တဲ့တဲ့ရင်ကိုတင်ပြပါမယ်စက်တင်ဘာ28 29 30ရက်နေ့များတွင်ဝက်လက်မြို့နယ်ចောင်းသားများတမကဘကတာများအဖွဲ့ချုပ်မှဖွဲ့စည်းတည်ထောင်ခြင်း3နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အကျိုးဖြင့်စကရီလူပြိုင်ပွဲတရက်ကိုကျင်းပပြုလုပ်ပေးခဲ့ကြောင်းဝက်လက်မြို့နယ်ចောင်းသားများတမကမှတရင်ထုတ်ပြန်ပါတယ်ဝက်လက်မြို့နယ်ចောင်းသားများတမကဘကတာများအဖွဲ့ချုပ်သည်နောက်တစ်ခက်ဗမာပြည်ကဦးဆောင်မိចောင်းသားလူငယ်များကိုပြင်ပဘဟုတုတနိုင်ငံရေးအတွေးခေါ်များပုံမှန်သိရှိ၍စကားပြောထက်မြက်သည့်ចောင်းသားလူငယ်များဖြစ်စေရန်အလူငါစကေလူပြိုင်ပွဲအားကြာကာလပြည်သူအခြေပြုចောင်းចောင်းပေါင်း20ကျော်ပါဝင်ကာကျင်းပပြုလုပ်ခဲ့လို့သိရပါတယ်စကေလူပြိုင်ပွဲအခမ်းအနားကိုဝက်လက်မြို့နယ်ဘကတာအလို့မှုဆောင်ဖွဲ့မှဦးစီးကျင်းပပြုလုပ်ပြီးမြို့နယ်ပညာရေးဘုတ်ဖွဲ့မှအကဲဖြတ်တိုင်းလူကြီးများဖြင့်၎င်းလုံချုံရင်နှင့်ကာကွယ်ရေးအတွက်ရွှေဘိုခရံအမှတ်1တရင်ရက်ကြီးတိုက်နယ်ဘကဖများမှ၎င်းနေရာချထားရင်းနှင့်ပွဲဖြစ်မြောက်ရဲ့အတွက်ရက်ကြီးပအဖများမှ၎င်းကုင္ကြီးဆောင်ရက်ပေးခဲ့ကြပြီးအခမ်းအနားသို့မြို့နယ်အုပ်ချုပ်ရေးအဖွဲ့များမှရေးရတာဝန်ခံများနှင့်ဒေသခံပြည်သူများကပြိုင်ပွဲဝင်ចောင်းသားများကိုတက်ရောက်အားပေးခဲ့ကြကြောင်းထုတ်ပြန်ထားပါရဲ့ရှင်ကယင်းနီပြည်မိုးပေဖြစ်တွင်နေအိမ်များအိမ်ခေါင်မိုးပေါ်ထိရေကြီးနှင်းမြုပ်မှုများဖြစ်ပွားနေတဲ့တွင်ကိုဆက်လက်တင်ပြပါမယ်ကယင်းနီပြည်မိုးပြဖြစ်တွင်နေအိမ်များအင်ခေါင်မိုးပေါ်ထိရေကြီးနှင်းမြုပ်မှုများဖြစ်ပွားနေလို့ခရီးရန်ကုန်ကအတိပေးဖော်ပြပါရယ်မိုးပြဖက်ကရေကြဖို့အတော်မလွယ်နိုင်သေးဘူးရေမြူလားမမြူလားဆိုတော့ခေါင်မိုးပဲပေါ်ပါတယ်လို့ဆိုပါရယ်ကယင်းနီပြည်တွင်စက်တင်ဘာလအတွင်းမိုးပြရေကာတာများရေများဖွင့်ချမှုကြောင့်နေအိမ်အများပြားရေကြီးနှင်းမြုပ်ကအကူအညီများလဲလိုအပ်လျက်ရှိပါရယ်ရှင်အကြံဖက်စီဥစုကြောင့်အမျိုးသမီး63ဦးတည်ဆုံးခဲ့ရပြီး6ဦးမှလည်းအတမပြုတ်ကျင့်ခံရတဲ့တရင်ကိုနောက်ထပ်တင်ပြပါမယ်။အောက်တိုဘာလ4ရက်မှာမြန်မာအမျိုးသမီးတမကာဤ2024ခုနှစ်စက်တင်ဘာလအတွင်းအမျိုးသမီးများဆိုင်ရာအချက်အလက်ကိုထုတ်ပြန်ခဲ့ပါတယ်။အကြံဖက်စီဥစု၏အာဏာသိမ်းရန်ကြိုးပမ်းသည့်ကာလသည်3နှစ်ကျော်လာပြီဖြစ်ပြီးယနေ့ထိတိုင်အောင်မြင်မှုမရှိသည့်အပြင်အကြံဖက်စီဥစုသည်လူမဆန်သောလူခွင့်ချိုးဖောက်မှုများကိုထင်ထင်ရှားရှားဆက်လက်ကျူးလွန်နေတယ်လို့ဖော်ပြပါတယ်။2024ခုနှစ်စက်တင်ဘာ1ရက်နေ့မှ30ရက်အထိနိုင်ငံတဝန်းအကြံဖတ်ဆေးဥစုကြောင့်အမျိုးသမီး63ဦးသေဆုံးခဲ့ရပြီး6ဦးမှလည်းအတမပြုတ်ကျင့်ခံရတယ်လို့ဖော်ပြပါတယ်ရှင်မန္တလေးတိုင်းမှာအကြံဖက်ဆေးဥစုကြောင့်အမျိုးသမီးအမျိုးသားစုစုပေါင်း22ဦးသေဆုံးခဲ့ပြီး9ဦးမှာဆေးဥစု၏၄ကြောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်စက်တင်ဘာလ1ရက်နေ့မှ30ရက်နေ့အထိမန္တလေးတိုင်း၌အကြံဖက်ဆေးဥစုကြောင့်အမျိုးသမီး9ဦးနှင့်အမျိုးသား13ဦးစုစုပေါင်း22ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့လို့ဖော်ပြပါတယ်။ထို့အရေအတွက်တွင်သေဆုံးရသည့်အကြောင်းရင်းအနေဖြင့်ကိုဦးမှဆေးဥစု၏လေးကြောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါသည်ထို့ပြင်တလတာအတွင်းမန္တလေးတိုင်းမှာအကြံဖက်ဆေးဥစုကအမျိုးသမီး3ဦးနှင့်အမျိုးသား18ဦးစုစုပေါင်း20ဦးကို နွေဦးတော်လှန်ရေးနဲ့ဆက်ဆက်၍ဖမ်းဆီးထိန်းသိမ်းခဲ့ပြီးအဆိုပါကာလတွင်မန္တလေးတိုင်းရှိအကြမ်းဖက်ဆေးဥစု၏လက်အောက်ခံတရားရုံးများမှမတရားပုံမှားများဖြင့်ထောင်ဒဏ်ချမှတ်ခံရပြီးအကျဉ်းထောင်များ၌ထိန်းသိမ်းခံနေရစေအမျိုးသား၃ဦးရှိခဲ့ပြီး၎င်းတို့သည်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားများဖြင့်ထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်နဲ့ Hashel ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှဆက်လက်တင်ပြနေပါရရှင်။ယခုတဖန်ဝင်းမြင့်ရေးသားထားတဲ့အကွင့်ဆိုတဲ့တော်လိုင်းကြီးကဗျာကိုနှွေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါရရှင
်။အကွင့်ဒီနေ့ဘာနေ့လဲမေးတော့အဲ့မပြောတဲ့နေ့လို့ဖြေတယ်။ဒါနဲ့များအခန်းကိုအယောင်ပြောင်းထားပြီးခန်းစီကိုအသက်လဲထားမယ်။တန်လန်းပေါ်ဝင်လာတဲ့တွားတွားယထာတစည်းလိုတိမ်တွေကဘဲဘူဒါမမရက်ဘူးအိမ်မကခြေတံမပေးတော့ချွဲဟက်တံကမြို့ပေါ်လမ်းလျှောက်နေတယ်နာယီကမြန်နေတော့ချိန်းဆိုမှုကနောက်ကျတယ်ဖနက်ကလမ်းမရှိတော့လမ်းကခြေတောက်တွေရှိရာနောက်လိုက်ရတယ်ဝင်းမြင့်
ရေဒီယိုအယူဂျီသောတာရှင်များရှင်ဆက်လက်ပြီးထိုင်းနိုင်ငံမှာရွှေ့ပြောင်းလုပ်တာအရေးနဲ့ပတ်သက်လို့ရောင်ကြီးဦးအလုသမားများအဖွဲ့ပြောရေးဆိုခွင့်ရှိသူဦးမိုးကျော်နဲ့ရေဒီယိုအယူဂျီတွဲဆုံမေးမြန်းချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မင်းတီဟန်မှမေးမြန်းတင်ဆက်ပေးထားပါတယ်ရှင်
။မင်္ဂလာပါကိုခင်ဗျာ။အရင်ဆုံးထိုင်းဆိုရကနေပြီးတော့ပန်းရောင်ကပြုလုပ်ဖို့အတီးပြုလိုက်တာနဲ့ပတ်သက်ပြီးတော့တည်ပြစေခင်ဗျာ
။ပထမလေးချက်ကတော့ဒီပန်းရောင်ကအစ်ဖွင့်လေဒီတော့လက်စံကဖေဝါရီလ17ရက်နေ့မှာတတန်းကုန်ဆုံးတဲ့ဒီတက်ကိုတတန်းတူးတဲ့ project ကြီးရှိလာမယ်ပေါ့ကလုတ်ပေးမယ်ပေါ့ဘယ်လိုလုတ်ပေးမယ်ဘယ်လောက်ကုန်ကြမယ်ဘာတွေကဘယ်လောက်ကုန်ကြမယ်ဆိုတဲ့လုပ်ငန်းရှင်အသေးစိတ်ကထွက်မလာသေးဘူးဘယ်လိုဌာနတွေပုံမှန်ပါဝင်လဲဘယ်လိုနေရာမျိုးတွေမှာတွားပြီးလုပ်ရမယ်ဆိုတဲ့အသေးစိတ်ထွက်လာတဲ့ဟာကိုစောင့်ကြည့်လို့လေလို့ပထမတစ်ချက်ပြောလို့လေဗျာဘာကြောင့်လဲဆိုတော့ကိုယ်သားတွေကတော့ဗျာဗယ်နီလုတ်ပြီးနေတယ်၄နေရနေပြီးတော့အော်တိုဘားလ၄နေရနေစံရည်၄နေတင်လို့ရတယ်လို့ဘာလို့ပြောနေလဲဒါတည်ရင်ဝင်ကတကယ်တကယ်မှာလူသမားဝင်ကြီးဌာနကထိုင်းဆိုးရောတည်ရင်ထုတ်ပြန်တဲ့လုပ်ငန်းစဉ် project တွေထွက်လာသေးတယ်ဗျာဟုတ်ကဲ့
ထိုင်းနိုင်ငံမှာရွှေပြောင်းလုပ်သားတွေဖမ်းခံရမှုတွေပုံများလာတယ်အဲ့ဒီအထက်မှာမြန်မာကအများဆုံးပါဝင်တော့ဘလူးများသတိထားဖို့လိုအပ်မလဲကို
ပထမတစ်ချက်ကတော့ဒီစီမံချက်ရပောက်130ဆိုပြီးတော့ကျတော့ဒီလ9ရက်နေ့ချီရှိတယ်ပေါ့ဗျာဒီလိုပြောကြတာပေါ့ပြောမယ်ဆိုလို့ရှိရင်ထောက်ထားမဲ့ဝင်ရောက်လာတဲ့လူတွေကိုစစ်စစ်ပြီးတော့စစ်စစ်အရေးယူဖမ်းဆီးတဲ့လူတွေမရှင်ရှိနေတာပေါ့ဗျာဂျပန်105ရက်ပြည့်တဲ့အချိန်မှာတော့မှကျွန်တော်တို့ရွှေပြောင်းလူသမားတွေကိုနောက်ခံလက်ထက်မှာအသိဉာဏ်လောက်ရှိတယ်လို့ဒီတဲ့နေတွေထွက်နေတာအောင်ဆိုတော့သွားတာလာတာနေတာထိုင်တယ်မျိုးတွေတော့ကျွန်တော်တို့ဒီချာဒီတတိထားဖို့လို့သူတို့စီမံချက်ကလာပြီးသွားလို့ရှင်တောင်မှဘတ်လုံငန်းစင်တွေရှိလာတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဖန်ဆီးတာစစ်ဆေးတာတွေလက်မဲ့အထောက်အထားတရားဝင်မှုဆိုင်ရာလက်မဲ့အထောက်အထားတွေကိုစစ်ဆေးပြီးတော့ကျတော့မရှိဘူးဆိုရင်အရေးယူလာပြီးလည်းဆက်ပြီးရှိလာနိုင်တယ်ဆိုဒီလိုသုံးသပ်တယ်ဒါကြောင့်မလို့ခုမှတက်တန်းကုန်ဆုံးနေတဲ့လက်မဲ့တွေပဲရှိတယ်အထောက်အထားတွေကပြည့်စုံမရှိဘူးဆိုလို့ရှင်သွားတာလာတာတွေလုပ်ငန်းကုန်နဲ့အိမ်နဲ့ကုလက်တန်းတဲ့ခါတွေမှာဒါအချင်းချင်းတင်အချက်လက်ပြည့်ပြီးတော့ဒီချာစနစ်ကြဒီတော့တတိထားဆောင်ရဖို့လို့လည်းကျွန်တော်တို့ကနေပြီးတော့ဒီလိုအတိပေးလို့လည်းဗျာ။ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံထဲမှာရှိတဲ့ policy ကဘတ်လုတ်ပေးမယ်လို့ပြောတာက2025ဖေဖော်ဝါရီလ17ရက်နေ့မှာကုန်ဆုံးတဲ့သူတွေတော့ပါတဲ့ခါကျတော့အစ်စ်လုတ်ပေးမယ်သူတွေကဘယ်နေ့ဘယ်ရက်ဒီမှာဒီရင်းငယ်တင်တာတို့တရားဝင်ပေါ့နော်။ဒီမှာပြူလာတို့အဲ့ဒီကာလအတွင်းမှာဒီလူသမားတွေကိုဖမ်းလို့မရဘူးစတဲ့ဖြစ်ဒီလိုမျိုးအသေးစိတ်ပြင်ကြားချက်တွေဖတ်မလာသေးတဲ့ကာလမှာတော့ကျွန်တော်တို့သွားတဲ့လာတဲ့ခါတွေကဒီထားဖို့ပြုတယ်တချို့ကလည်းအခုပေါ်လေအော်တိုဘာလ31ရက်နေ့မှာကုန်မဲ့ဒီအုပ်စုထဲမှာပါတဲ့လူတွေလည်းအများကြီးရှိနေတာပေါ့လေအဲ့တော့ဆိုတော့ကျတော့သတိထားပြီးသွားလာနေခံမှုလို့အထူးလိုအပ်တယ်လို့ကျွန်တော်ဒီလိုပြောလို့ပါတယ်ဟုတ
်ထိုင်းနိုင်ငံအစိုးရအနေနဲ့ဒီထိုင်းနိုင်ငံပြည်သူတွေကရောမြန်မာရွှေ့ပြောင်းလုပ်သားတွေနဲ့ဒုက္ခသည်တွေအပေါ်ဘယ်လိုများသဘောထားရှိတယ်လို့မြင်ပါတယ်လဲပေါ့ခင်ဗျာ
ပြောမယ်ဆိုရှင်းပြောမယ်ဆိုဒီလိုနိုင်ငံရေးစီးပွားရေးဟလာဈေးရေးမတည်မငြိမ်မှုတွေအောက်ကနေပြီးတော့အမျိုးမျိုးပေါ်လေဗျာစစ်မှုထမ်းဥပဒေတွေရောခုရည်ပေးဒုက္ခတွေရောအိမ်တော်ကြီးစရားတွေစစ်ပြီးတော့ကျတော့ဒီရုပ်ောက်ပွဲတို့ခုစတဲ့ဟာတွေပေါ့ပထမနန်းနေပေါ့ဗျာဒီလိုလောက်ကန်ဆောင်နေတဲ့ဟာတွေကအိန္ဒိယချင်းနိုင်ငံတွေကိုဒီနေတွေထွက်သွားမှုဖိအားပေးတဲ့သဘောမျိုးကြီးဖြစ်နေတဲ့ခါကျတော့ထွက်လာတဲ့အပေါ်မှာလေလက်ခံရတဲ့နိုင်ငံတွေအနေနဲ့က already ရှိနေနေပေါ့ဒီသူတို့မှာတကယ်မြေပြင်မှာကြောက်လေလုံးလေးခင်းခင်းဝေါလာတာရှိတဲ့ခါကျသူတို့လူသားတွေကအရာရောက်လာတဲ့ဒီခန်းလာလေးစစ်တာလေးစီးတာလေးရှောက်လုံးလောက်စစ်စီးတာမျိုးကြီးရရှိနေပါလေသူတို့နိုင်ငံသားပေါ့ဒေသခံတွေเนี่ยမသာသာသာဖြစ်ပြီးတော့ကျတော့သူတို့ရဲ့ယူမှုဆိုင်ရာတွေဒေထုံလက်စက်အစလာကြီးလေနောက်ခါကျွန်တော်တို့ဥပဒေအရပြန်ထမ်းထားတဲ့ကိစ္စရဲ့ဒီကျွန်တော်တို့ဘက်ကလည်းဘလို့အကြောင်းမူနဲ့ပဲရောက်လာတာပေါ့လေနိုင်တာကိုလူတွေလူရှိနေပါတယ်ဗျာလူတွေပြောရလို့ရှိရင်သူတို့ကခွာရဲ့ပေါ့ဗျာတကယ်ကိုညီတက်ပြီးတော့ညနေဆိုလို့ရှိရင်ချင်းနိုင်သူဆိုပြီးပိတ်သွားပြီးအိတ်ကုန်ကြပြီကျွန်တော်တို့ကြောက်လာတဲ့ဒီလိုဆိုညနေတောင်လေးတက်ကြတယ်စကားတွေပြောကြတယ်ဘဝကဘဝဒီလိုမျိုးမျိုးအဲ့ဒါပြုဆောင်တဲ့အချိန်မှာစကားတွေပြောကြတယ်ရှင်းပြကြညင်းခုန်ကြမယ်ဆိုတော့အဲကျွန်တော်တို့လူမျိုးရဲ့ဇယိုက်ကိုရှင်ရနဲ့အဲ့ကဘောတော်ဘောရောက်သွားတာပေါ့ဗျာသူတို့အမြင်မှာပေါ့ဆိုတော့အဲ့ဒီဟာကိုဟာမျိုးကြီးလည်းစင်ရင်မို့လို့လည်းပြောချင်တယ
်ဟုတ်ကဲ့ပါကိုအဲ့ဒါဆိုရင်ဒီထိုင်းနိုင်ငံသားတွေနဲ့ကျွန်တော်တို့လိုင်ရောညီထွေအောင်နေထိုင်ဖို့လိုအပ်တယ်လို့ဆိုလိုတာပေါ့နော
်ဟုတ်ကဲ့ပါဗျာ
နောက်ဆုံးဖမ်းဆီးခံရတဲ့ဒီရွှေပြောင်းမြန်မာလူသားဥယျာဉ်ဘယ်လောက်များရှိနေပြီလဲပေါ့နောက်တစ်ချက်ကရောင်ကြီးဦးကိုလာတိုင်တဲ့လူသမားကြီးမှာဘယ်လိုပြဿနာတွေကအများဆုံးဖြစ်မလဲခင်ဗျာ
ပထမဦးဆုံးကတော့သူတို့ကတရားဝင်ကြီးညာရဲ့အချက်တွေရှိပါတယ်ကျွန်တော်သိသလောက်ခုလမ်းမီတော့သတင်း9000လောက်ကိုဖမ်းနေအထင်းမှာပေါ့လေအများစုကတော့ဒီမှာရွှေပြောင်းလူမာတွေဖမ်းခံရတယ်ပေါ့ဗျာဒီရပောင်း130ဆရာလို့ရှင်ပြည့်တဲ့ခါကျထိုင်းသက်ဆိုင်ရာနေပြည်တော်ပိုင်းနေကိုစီးရနေပြီးတော့ကြီးညာတာရှိပါတယ်ဗျာထုတ်ပြန်တာရှိပါတယ်အဲ့ဒါလေးစောင့်ကြည့်လို့ပါမယ
်
ရောက်ရှိလူသမားများအဖွဲ့အစည်းတွေဒီမှာလာပြီးတော့တိုင်တန်တဲ့ဒီလူသမားတွေအမှုကိစ္စအလုပ်ကနေအကြောင်းမဲ့ထုတ်တာတွေရှိတယ်။ကိုယ်ဝန်ဆောင်ထားတဲ့ကိုယ်ဝန်ဆောင်တဲ့အမျိုးသမီးတွေကိုလူကလေးရက်ဆိုင်လိုက်တာမျိုးတွေရက်ဆိုင်ခံရတဲ့အမှုမျိုးတွေရှိတယ်။အများစုကတော့ရုံးခက်ရှင်တဲ့အလူသမားကြားမှာရုံးတရားပြဿနာရှိပြီးတော့ကြတော့လူကလေးအကြောင်းမဲ့ပေါ့ဗျာ။ဒီထုတ်လောက်တဲ့အခြေအနေပုံပဲလေလူကလေးထုတ်လိုက်တဲ့ဒီအမှုဖြစ်စဉ်တွေကတော့ပုံများလာတယ်လို့ကျွန်တော်ပြောလို့ရပါတယ်ဗျာ။ဟုတ
်။ထိုင်းနိုင်ငံရောက်ရွှေပြောင်းလုတ်သားအရေးနဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရကဘာရီများလှုပ်ဆောင်ပေးနိုင်မလဲ။ဘာရီများလှုပ်ဆောင်ပေးဖို့လိုအပ်မလဲကို
တကယ်လည်းဆိုလို့ရှိရင်မြန်မာညီညီလေးအစိုးရမှာလည်းလူသမားဝန်ကြီးဌာနရှိတယ်ပေါ့လေ MOL ရှိတယ်ဆိုကြီးကဌာနအလိုက်ကနေပြီးတော့တကယ်ပဲထိုးဖောက်ပြီးတော့ကြာတော့ကျွန်တော်တို့လူသမားတွေအများကြီးရောက်နေတဲ့နိုင်ငံကြီးရဲ့ policy တွေဥပဒေတွေကိုအသေးစိတ်လေ့လာပြီးကြာတော့ဆန္ဒမဲ့ဆက်ဆံရေးညီညာရေးဒီပြည်တော်လေးမှာတကယ်ပဲ policy တွေကိုချိန်ဆပြုလုပ်နိုင်တဲ့နေရာလူတွေတွေမှာရောက်ပြီးတော့တကယ်လူအပ်တဲ့လူသမားခွင့်ရေးဆိုင်ပြည်ဆိုင်ဒီအထောက်ပံ့ဖြစ်မဲ့ဥပဒေတွေ policy တွေဖြစ်တင်ဖြစ်တတ်တဲ့အရာတွေဥပမာလက်မှတ်ကိစ္စနဲ့ပတ်သက်တာတွေဆိုလို့ရှိရင်လက်မှတ်တွေလည်းလက်မမီနဲ့လုပ်ကန်ဆောင်ရွက်နိုင်ဖို့ပြီးပြီဆိုလို့ရှိရင်အဲ့လက်မှတ်တွေလက်မှတ်တွေလုပ်ပြီးဟာကောင်းတယ်တူတူလို့ပြောအဲ့လက်မှတ်ကန်ဆောင်ထားတဲ့သူဆိုဥပမာပိုင်အောင်ကံပဲပိုင်အောင်ကံဆောင်ရွက်လို့ CI မှာဆက်လုပ်ရမှာဆိုတော့ double ကုန်နေတာပေါ့ဗျာပြောမရှိဘူးဒီလိုအခြေအနေမျိုးတွေကိုတခြားစစ်စစ်ပြီးတော့သူတို့ထိုင်းနိုင်ငံလေးကိုဒီလက်ခံပြီးအလို့သမားရှီကောလို့မှပြီးအသက်မှတ်ခံထားတဲ့သူတွေအပေါ်မှာလူခွေးကြီးကဆရာထောက်ထားပြီးအဲ့ဒီအလို့သမားတွေရဲ့ဆန္ဒမရှိတဲ့ဟိုဘက်ကိုခွန်ပေးဆောင်နေရတဲ့အခြေအနေမျိုးတွေကြီးအဲ့ဒါ double tap ကိုခေါ်တော့ဗျာကိုမိသားစုကိုပြန်လာဖို့သူတို့ပို့ခိုင်းတဲ့နေရာတွေကနေဒီ25ရက်လို့ပို့ရမယ်ဆိုပေမဲ့ဒီကတော့အတင်းကျပ်ဖိအားပေးပြီးတော့ကျတော့တစ်ဖက်ကနေပြီးတော့ agency နဲ့ပေါင်းပြီးတော့လုပ်ငန်းရှင်နဲ့ပေါင်းပြီးလုပ်ဆောင်လုပ်ကိုင်ဆောင်ရွက်နေတဲ့ဟာမျိုးတွေကအသာချင်းစိုးတယ်ဗျာအဲ့ဒါမျိုးကြီးတခြားပဲစစ်စစ်ပြီးတော့အလို့သမားခွင့်ကိုကာပါဖြစ်စေတဲ့ကိုရင်းမျိုးတွေပါတဲ့လက်မှတ်မျိုးစားကိုကောင်းတယ်ပေါ့ကျွန်တော်တို့မြင်တာ
ဟုတ်ကဲ့ပါကိုအဲ့ဆိုဟုတ်အဲ့ဆိုကျေးဇူးတင်ပါတယ်ကိုအခုလိုချင်ပြီးပြကြပြီကျေးဇူးတင်ပါတယ်ခင်ဗျ
ရေဒီယို UNG မှဆက်လက်တင်နေပါတယ်ရှင်ဆက်လက်ပြီးရေဒီယို UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားအခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအခွဲတို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
နူဘာဘေနာအဝါနန်ဖက်ရာအီကေမူတုံငွိုင်းမှိခါအမ်နမ်ဟာငခွန်းစုမတုံကာထပ်တုံငေနီယာဆူငိုင်လတုခယနီအဖရိကာမင်းတမ်လူခေါကရကလမ်လူခနာဇေစပူနောအင်မေယုံအနီယာစီအင်ခုငကုထိအယဝီတျာထံအန်ဟီနာကာဇေစပူနောအနီဘီခေါန်လူတုနာတကောင်စင်လာနာကုံပွိတီယေဆုံยามซิมซวยไวติดูชิมปราดาโฮนอเปตีเปียทังปีไงไวเวจินีฮักทุมนากามาเลเซียเวกีคุกคังเนนอ UNHCR ยุงดาอีตองยับเกตีซุนเนียซุงไวตุคายนีเมนตัมลุคอกรากลัม Lukona, Sesabono, Ime, Miyung, Ya Silu, Gukri, Ayauya, Kakini, Kokra Lam, Payetnong Lam Brown, Mintan, Batu, Lamunga, Ime Sun, Tu, Huika, Aksum Hupung, Tun Ilu, Anyasia, Kakini, Im Guyaket, Ayauitilu, HKL, Mintano, Ayuk Makakini, Asunam Hupung, Nolunga, Tun Ilu, Ntang Lungwe, Ayauya, Kakini, Sesabono, Anisi, Tilu, Anipen Aviakba, Ndrung, Mbuka Ulu, Ayauya, Ui Tilupi, Anipena, Kakini, Asunam Hupung, Awang Via, Nkana, Kangya, Asun, Adipkona, Mei Dui Lokia, Kangai, Lukun, Abung, Mei Ania Si, Senhetum, Kahulu, Aya Ui Ipi, Bilu Angra Tilu, Mlu Upbe, Kangmano, Petia, Kakini, Nkuisaka, Ahaya, Halikum Hupung, Kokaglam, Lukun, Nkuyamatya, Guyang Hyung, Sampiam Lukun, Guyakup Nobung, Ashibin, Nam Tam Lukun, Guyakup, Guyakob Nobeung, Ashibim Lukunya, Tu Muika, Aksukung, Kokaglam, Lukunung Ime, Meno, Aya Uitilu, Taminta Pusno, Ayuk Hua Kakini, Mendam Lua, Sesapuno, Asanya Sanwa, Ime, Anyasi, Drung, Aniaka, Senhetum, Anika Huapu, Tuihi, Im, Anglunga, Kukip, Meno, Aya Uya, Kakini, Sesapuno, Humzona, Abi Kawayapu, Kang Lutuna, Takong Sain, Salang, Mkumhuki, Awa Kangbi, Mzim Zuibai Dilu, Chim Brada Huno, Mkuisaka, Tumkim Hubung, Bekini, Kang Lutuna, Salang Sun, Tu Muika, Aksuya, Halim Hasub, Bivaya, Sesapuzuno, Mbungapia, Kakini, Tu Mbapea, Msun Bulu, Kuika Tiku, Nisong Dog E Umung, Ahin, Msing Loinalu, Sesapuno, Shumzona, Atuhan, Bivai, Tanaki, Dilu, Chimbrata Huno, Bekini, Kukoa, Kang Lutuna, Salang Sun, Mintat Gambelet, Haka, Falam, Ditimya, Don Sam Lua, Mkum Hulu, Ngakia, Gakini, Mbatuya, Balevata, Komdegmang Bukpo Puno, Ani up timbea galu, bilu gungakia gaki, tantadam luapi, anglu yu kangma, am anibepua, kang lutuna salang, lahulu gungakia gakini, asuna umung, chimprata huno, ani upna, mintad gambalet, falamja, titim lueung, sesapudang builu, kang lutuna salam, kumhu kisun, ankata, Yam sim soi vai tilu, chimprata hut puno, yam soi kia kakini, sesapuno ana aya hui kona, CDM bilu, Malaysia doki, kukang, kaktup tino, Kuala Lumpur, UNHCR runga, ama, anim lungtu, tong yam vai kia kakini, ahina poison, Alliance of Chin Refugee, ECR no, bukong ulu, amkeka, keku, anitong yam u, anitia kakini, tu uma, Malaysia, kukang, toket be ulu, amsanong, singu, bikia kaki, singu, Bikiasun, Beso, Kuup Omlu, Anirai Sat Iwayapu, Seihai, Anim Tuim Tin Ilung Bi, Kaki, Anitia Kakini, Sungai Kinu Babena, Inyayanangi Akum Dulu, Bakoa, Legung Anikua, Maya, Bok Lui Tiki, Bungyan, Ya Song Dog Ilu, Kang Aklum, Tiku, Lemboikini, Kom Legung Aniku, Maya, Bungyanesun, Am Yukuma, Aniprana Kaki, Aklum, Akli, Apelep, Apulum, Angton, Aksak, Anghum, Tiareki, Ahinehin, Kukau Eseulu, Adupsa, Ninheungbi, Boklui Tikieni, Atunapu, Hina Kui Seki, Songto E, Anghawaya, Atuilam, Humatwai, Tukini, Mdekung, Aniua Maya, Boklui Tiki, Bungyanehin, Ahanung, Bukavena, Achitaya, Bukavena, Huna, Vekia, Kaki, Asunatun, Naniwa Pang, Yam Singnake, Nania Bum Zivai, Bokloi Tikiesun, Gu Nania, He Quai Bing Bing Wai, Asunesun, Akluma, Bokulu, Yalemso, Tikuk Sakokini, Gu Up E Yanko, Bungyan, Mine, Nania Pung, Kakseong B, Naniam Tei Wai, Napua, Gu Aku E Seta, Atonungta, Msingnake, Yam Singlu, Song Iki, Kangung, Nanya Brawai.
Diganigaro, Dimianebe, Radio and Nuji, Sisunugu, Kita Janalai Pameshi, Nimasanoje, Maneshinai Gwene, Yashinai Gwet Chenima, Yele Sulita Basushi, Radio and Nujigu, Manabai Shinai Gwema, Laidu Satelmida, Sukuni Dadama, Kugu Mega Hase, Yabai Shinai Gwema, Laidu Nasangamida, Sati Dadama, Guli Mega Hastuma, Daya Pai Yuna Sinai Mabishi, မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်